ကျောင်းမြောင်းရက်ကွက်မှာစစ်ဖက်အုပ်ချုပ်ရေးကောင်စီကခန့်တဲ့ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကိုပြည်သူတွေကလက်မခံဘဲကြာတာပရီးနေ့ညနေမှာကန့်ကွက်ခဲ့တဲ့အတွက်ရဲနဲ့စစ်ကားတွေရောက်လာပြီးဖမ်းဆီးခဲ့တာမျိုးအဖမ်းခံရသူအယောက်40နီးပါးရှိခဲ့ပါတယ်။လက်ရှိမှာတော့သူတို့တွေကိုဗမာချုပ်ထားတယ်ဆိုတာမသိရသေးသလိုရှိနိုင်မယ်ထင်တဲ့တာမွေရဲစခန်းအင်းစိန်အကျဉ်းတော်စတဲ့နေရာတွေမှာတောဆုံစမ်းကြပေမဲ့လည်းအတိအကျသတင်းမရတာကြောင့်အခက်အခဲဖြစ်နေတယ်လို့ကုညီလှုပ်ဆောင်ပေးတဲ့ရှင်းနေတူက VOA ကိုပြောပါတယ်
။ဒီသူတွေရဲ့ဒီကားသူဝင်နေတဲ့တရင်ရက်ကွက်တော်တရင်ရက်တရင်ရတော့35ပတ်ချလေလို့ရှိရလို့ပြောတယ်ဒါပေမဲ့အာရေကျွန်တော်တာဝန်ရှိသူတွေဘက်ကိုစုံစမ်းကြည့်ခဲ့မှလည်း40ပတ်ချလေလို့ပြောတယ်ကြာအဲ့တော့တင်ရ30နဲ့40ကြားလို့ပဲကျွန်တော်ကအကြံဉာဏ်ယူဆတာလို့ရသေးတယ်ဗျာတာဝန်တရားရောလည်းကျွန်တော်ဝင်စုံစမ်းကြည့်တယ်ရမန်အများကြီးပါကြတော့သူကတော့အဲ့တော့3နိုင်တော့ပဲရှိဦးမယ်ကြာအဲ့ချိန်ကြီးတော့မယူသေးဘူးလေပြောတယ်ဒါပေမဲ့ဒီနောက်ပိုင်း video conferencing တာယူရဖို့ဆိုရင်တော့သူတို့အနေနဲ့ကတော့ဒီနေ့အများမတိုင်ကြီးတော့တနည်းနည်းတော့သူတို့ပြန်ပြောနေရပြန်ပို့ရဖို့စီစဉ်ရလိမ့်မယ်ကြာအာတကယ်ရတာဗီဒီယိုကွန်ဖရင့်နဲ့လည်းသူတို့ရမယ်မယူဘူးမယူဘဲနဲ့အခုဒီကြီးတဲ့နေရက်လည်းပြန်မရဘူးဆိုတော့ကျွန်တော်အကုန်လုံးသားအတွက်ကိုလူကြောက်တိုင်ပြီးတော့ပြင်နေထားတယ်ဗျဒီတယောက်ရဲ့အာပတ်ဖို့ရပေးရထားတဲ့အခွင့်အရေးတွေအတိုင်းသူတို့ဆုံးရှုံးနေသေးတယ်ပေါ့ဗျာလက်ရှိအချိန်ကြီးမှာနေရရင်တော့သူတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးအကြီးအကဲတောင်းဆိုပါဖို့ဆက်လက်ဆောင်ရွက်ဖို့တော့ရှိပါတယ်ဗျ
VOA သတင်းဌာနအနေနဲ့တာမွေရဲစခန်းကိုဆက်သွယ်တာမှမဖြေဆိုခဲ့သလိုအင်းစိန်အကျဉ်းထောင်ကိုဆက်သွယ်တာမှလည်းလက်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူး။တာမွေတရားရုံးမှာရုံးထုတ်မလားလို့စောင့်ကြည့်ခဲ့ကြတဲ့မိသားစုဝင်တွေလည်းရှိနေပါတယ်။မိခင်နဲ့ညီမဖြစ်သူဖမ်းဆီးခံထားရပြီးဗမာရှိနေမှန်းတော့မသိရတာကြောင့်စိတ်ပူနေရတဲ့အကြောင်းသားဖြစ်သူကပြောပါတယ်
။ဘာမှလည်းမတန်နိုင်ကိုယ့်အမေရောက်လို့ရောက်မှန်းမသိဆိုတော့စိတ်ပူနေရတာပေါ့။စောင့်ကြည့်လို့ဖူးနေမယ်လို့လည်းမထင်ဘူး။ကျွန်တော်အတိတ်ရဲမိုးကျောင်းမေးကြည့်လိုက်တာကျွန်တော်ကြာတေချာလိုက်စုံစမ်းမျောကိုဗစ်လူနာရဲ့ခါရဲ့အဆောင်ပါတဲ့တစ်ရှိရှိအဆောင်မှာထားရတယ်52နာရီပြင်မှာသူလုပ်ပေးမယ်ပေါ့နော်အဲ့လိုသတင်းတိကြောက်ကြာရဒါကသူပြန်ပြင်းဆွဲပုံနဲ့တက်သွားပေါ့နော်ဘုံတော့ပြီးတော့တက်ကြတာသူတို့အဲ့ပတ်စံနေပြီးထောက်ရမယ်လို့လည်းကြာရတယ်ဘလို့ဆိုတာဆိုတာကျွန်တော်တက်ပြီးပြတော့အဲ့ဟန်နဲ့ဘူရဲ့မှာသူကြီးကအဲ့ဈေးကိုတက်မှတ်တာတဲ့အဲ့သူတို့ပုံနဲ့ကပြန်ပြင်းဆွဲပုံနဲ့တက်တာပေါ့နော်ဒါကိုပြည်သူချင်းချင်းတော့
ဒီလိုတန်ကြေးပေးရရမယ့်အခြေအနေနဲ့ပတ်သက်လို့ VOA ဘက်ကတိကျအတိမပြုပေးနိုင်သေးပါဘူး။သူ့ရဲ့မိခင်ဖြစ်သူကအသက်50ကျော်ဖြစ်ကညီမဖြစ်သူကအသက်20ကျော်ဖြစ်ပြီးအဲ့ဒီအင်အားသုံးနှိမ်နှင်းစဉ်မှာဖြစ်စဉ်ကိုလူမှုမီဒီယာပေါ်လွှင့်နေခြင်းနှစ်ဦးစလုံးဖန်ခံခဲ့ရတာဖြစ်ပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာတွေကြောင့်တိတ်ဆုံးသူအနည်းဆုံး10ယောက်ရှိခဲ့ပြီးဖန်ခံရသူအယောက်900ကျော်နေပြီဖြစ်ပါတယ်ရှင်။